မက္ကဆီကိုကနေအမေရိကန်နိုင်ငံအတွင်းမှာတရားမဝင်လာရောက်နေထိုင်ကြသူတွေအရေးနဲ့ကုန်သွယ်ရေးကိစ္စတွေအပါအဝင်လွန်ခဲ့တဲ့တစ်နှစ်တာကာလအတွင်းသူဝေဖန်ပြောဆိုခဲ့တဲ့အကြောင်းအရာအတော်များများကိုမက္ကဆီကိုသမ္မတအန်ဂရီကီပညာနီယက်တိုနဲ့ပုံမှန်လင်းလင်းပြောဆိုခဲ့တယ်လို့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကပြောပါတယ်သူအနေနဲ့အမေရိကန်ပြည်ထောင်စုကိုချစ်ကြောင်းဒါကြောင့်လဲအမေရိကန်နိုင်ငံအတွင်းမှာနေထိုင်ကြသူတွေလုံလောက်တဲ့အကာအကွယ်မှုကိုရရှိမှုကိုလိုလားကြောင်းမက္ကဆီကိုသမ္မတအနေနဲ့အလားတူသူတန်းပြည်ကိုချစ်တဲ့အကြောင်းပြန်လည်ပြောကြားခဲ့တဲ့အကြောင်းကိုလည်းမက္ကဆီကိုနိုင်ငံမြို့တော်မက္ကဆီကိုစီးတီးမှာကျင်းပတဲ့တင်းစားရှင်းလင်းပွဲအတွင်းထရမ့်ကမက္ကဆီကိုသမ္မတပညာနီယက်တိုကိုပြောကြားလိုက်ပါတယ်။ရွေးကောက်ပွဲမဲ့ဆက်စည်းမှုကာလအတွင်းမက္ကဆီကိုနိုင်ငံသားတွေကိုဝေဖန်ပုတ်ခတ်ပြောဆိုမှုတွေနဲ့ထရမ့်ကထောက်ခံမှုအများအပြားရရှိခဲ့တာဖြစ်ပေမဲ့အဲဒီလိုပြောဆိုမှုတွေဟာမက္ကဆီကိုလူမျိုးတွေကိုထိခိုက်ညစ်နာစေတယ်လို့သမ္မတပညာနီယက်တိုကပြောပါတယ်။အမေရိကန်နိုင်ငံရဲ့တောင်ပိုင်းနယ်စပ်မှာတည်ရှိတဲ့မက္ကဆီကိုနိုင်ငံသားတွေဟာအမေရိကန်နိုင်ငံထဲဝင်လာပြီးအလုပ်ကိုင်နေရယူနေတယ်။မက္ကဆီကိုနိုင်ငံကမဒိန်သမားတွေကိုဆေလွတ်နေတယ်၊ရာဇဝတ်သမားတွေ၊လူသက်သမားတွေကိုဆေလွတ်နေပြီးမက္ကဆီကိုအစိုးရအနေနဲ့အဲဒီလူတွေကိုတားဆီးဖို့တစုံတရာလှုပ်ဆောင်ခြင်းမရှိဘူးဆိုပြီးထရမ့်ကဆွဆွဲပြောဆိုနေကြတာဖြစ်ပါတယ်။ဒါအပြင်နိုင်ငံနယ်စပ်မှာတိုင်းဆောက်ဖို့ထရမ့်ကအဆိုပြုထားပြီးအဲ့ဒီတိုင်းအတွက်ကုန်ကြငွေကိုမက္ကဆီကိုနိုင်ငံကပေးရမယ်လို့ပြောပါတယ်။မက္ကဆီကိုသမ္မတအန်ဂရီကီပညာနီယက်တိုကတော့ထရမ့်ဟာဖက်ဆစ်အာဏာရှင်တွေဖြစ်ကြတဲ့ဟစ်တလာတို့မူဆိုလီနီတို့နဲ့တူကြောင်းပြောကြားခဲ့ပါတယ်။